NATO အဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးအစည်းအဝေးကို Belgium နိုင်ငံ Brussels မြို့မှာဒီကနေ့အင်္ဂါနေ့မှာစတင်လိုက်ပြီးရုရှားရဲ့ကျူးကျော်မှုကိုယူကရိန်းအနေနဲ့ကိုယ့်ဘာသာဆက်လက်ခုခံသွားနိုင်အောင်ကူညီရေးဦးစားပေးဆွေးနွေးကြဖို့ရှိနေပါတယ်။အမေရိကန်နဲ့ဂျာမနီတို့ရဲ့အထောက်ပံ့အသစ်တွေအပါအဝင်နောက်ထပ်ဒေါ်လာတန်ရာပေါင်းများစွာယူကရိန်းကိုစစ်ရေးအကူအညီတွေပေးဖို့ NATO အနေနဲ့ထပ်မံကတိပြုထားပါတယ်။ယူကရိန်းကိုစီးရေးအကူအညီတွေဆက်ပေးနိုင်ဖို့ဟာအလွန်အရေးပါတဲ့လုပ်ငန်းတာဝန်တရားဖြစ်တယ်လို့ NATO အကြီးအကဲ Matt Rutte ကအင်္ဂါနေ့မှာပဲသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။နေ့ရက်ကြအစည်းအဝေးမှာ NATO Ukraine Council အစည်းအဝေးပါဝင်မှာဖြစ်ပါတယ်။ယူကရိန်းကို NATO အဖွဲ့ဝင်အဖြစ်လက်ခံဖို့ယူကရိန်းခေါင်းဆောင်တွေကတိုက်တွန်းနေပါတယ်။ NATO တာဝန်ရှိသူတွေကတော့ယူကရိန်းကိုအနာဂတ်မှာအဖွဲ့ဝင်အဖြစ်လက်ခံနိုင်ပေမဲ့ရုရှားနဲ့စစ်ဖြစ်နေစဉ်အတွင်းမှာတော့အဖွဲ့ဝင်မဖြစ်နိုင်သေးဘူးလို့ပြောဆိုထားပါတယ်ခင်ဗျာ။